in Burmese.
ဆရာရှင်ပေါ့မင်္ဂလာညနေခင်းမှာတနေ့တာအမောပန်းပြေးကြပါလေခင်ဗျာပြည်ဝင်အမေရိကန်တိုင်းရင်2018ခုနှစ်ဧပြီလ10ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00-9:00အထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနွေမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်မဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်မတင်ကြီးထိုက်ပါရှင်စီးပင်းမှာဓာတုလက်နက်နဲ့တိုက်ခိုက်တာတွေထပ်ပြီးမဖြစ်ရအောင်နိုင်ငံတကာနဲ့ဝမ်းဝမ်းဆောင်ရွက်ဖို့ရုရှားကိုအမေရိကန်ကတိုက်တွန်းလိုက်ပါတယ်။ရိုဟင်ဂျာပြည်နေရင်းပြန်နိုင်တဲ့အခြေအနေမျိုးမရှိသေးဘူးလို့ကုလသမဂ္ဂလက်ထောက်တွင်းမှုချုပ်ကပြောဆိုလိုက်ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကြားကြရဖို့ရှိပါတယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်ဒေသမြောက်ပိုင်းမှာဒုက္ခသည်တွေကိုပြန်လည်နေရာချထားရေးပြင်ဆင်မှုတွေမတွေ့ရသေးတာကြောင့်ရိုဟင်ဂျာဒုက္ခသည်တွေပြန်လာရေးဟာအဆင်သင့်မဖြစ်သေးဘူးလို့ကုလလက်ထောက်အတွင်းမှုချုပ်ကပြောဆိုလိုက်ပါတယ်။ရခိုင်ဒေသအရေးကိုအဓိကလှုပ်ဆောင်နေတဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကတော့
ကုလသမဂ္ဂလက်ထောက်လှုပ်ဆောင်မှုကြီးကတော့ကျွန်တော်ကတော့လေတနင်္ဂနွေလုံးတိုင်းတာနေတဲ့ပေါ့နော်ကျွန်တော်တို့ဒီကြိုက်ပွဲဆောင်နေတဲ့ပတ်သက်တာရောပြည်ပခန့်တွေဖြစ်တဲ့ဒေသတွေမှာရောဆောင်ရွက်တာတွေရောကျန်တဲ့လူမှုဒီဘခွင့်ပြုတဲ့ကိစ္စတွေမှာရောကျွန်တော်တို့ MOU နဲ့ထိုးပြီးတော့
သတင်းနဲ့အပြီးမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူမလေးရှားနိုင်ငံမှာမြန်မာလူသမားအများအပြားဘာကြောင့်အဖမ်းခံရတယ်လဲဆိုတဲ့အခြေအနေကိုလည်းတင်ပြအောင်ပါပါအခုတော့နောက်ဆုံးရနိုင်ငံကသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မတ်မြသစင်အောင်တို့ကပြောပြပေးပါအောင်ဗျာ
ရုရှားအစိုးရအနေနဲ့ဆီးရီးယားအစိုးရအပေါ်အကျဉ်းမဲ့ထောက်ခံနေတာကိုချက်ချင်းရပ်ပြီးဓာတုလက်နက်နဲ့တိုက်ခိုက်မှုတွေနောက်ထပ်မဖြစ်အောင်ကြိုတင်ကာကွယ်နိုင်ရေးနိုင်ငံတကာအသိုင်းအဝိုင်းနဲ့အတူဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပါတယ်။ဆီးရီးယားနိုင်ငံဒူးမားမြို့ကစစ်ရုံကိုပိတ်မှတ်ထားပြီးဧပြီလ9ရက်နေ့ကဓာတုလက်နက်နဲ့တိုက်ခိုက်မှုလို့ဆွဆွဲထားတဲ့သတင်းတွေအပေါ်အမေရိကန်ပြည်ထောင်စုကအနိကဆောင့်ကြည့်နေတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဟက်တာနျူအက်ကကြေညာချက်မှာပြောဆိုထားပါတယ်။ဆီးရီးယားအစိုးရကိုရုရှားဘက်ကလုံးဝထောက်ခံထားတာကြောင့်မြပြလာတဲ့ရဲသားတွေကိုပစ်မှတ်ထားတဲ့ရက်ဆက်ကြမ်းကြုတ်တဲ့တိုက်ခိုက်မှုတွေနဲ့ဆီးရီးယားနိုင်ငံတွင်းကအကာအကွယ်အမဲဆုံးလူမှုအတိုင်းဝိုင်းတွေဓာတုလက်နဲ့အဆိပ်သင့်မှုအတွေ့တာဝန်ခံတဲ့သဘောဖြစ်တယ်လို့လည်းအစင်ခန်းစာမှာဖော်ပြထားပါတယ်။ဂူတာရှေပိုင်းဒေသကသဘုံတို့နောက်ဆုံးထိ ंछ ုပ်ထားရမျိုးကိုဆီးရီးယားအစိုးရကဆက်ပြီးထိုးစစ်ဆင်တိုက်ခိုက်နေတာနဲ့အတူမနစ်စနေနေ့တုန်းကအစိုးရတပ်ဖွဲ့တွေကဓာတုအစိတ်တံငွေပါတဲ့အစင်းစင်ပေါက်ကွဲတဲ့စီပိုင်းဘုံတွေကျဲချခဲ့ပြီးလူပေါင်းဒါဇင်နဲ့ချီတေးဆုံးရတယ်လို့သဘုံတို့ကဆွဆွဲထားတာပါမြို့တော်ဒမတ်စကတ်အနီးကဒူးမားမြို့ပေါ်ကိုအစိုးရတပ်တွေကတိုက်ခိုက်ခဲ့တယ်ဆိုတဲ့သဘုံတို့ရဲ့ဆွဆွဲချက်အပေါ်ဆီးရီးယားနိုင်ငံပိုင်မီဒီယာကညင်းဆိုပါတယ်မနေ့စနေနေ့ကဒူးမားမြို့ပေါ်ကိုလေကြောင်းတိုက်ခိုက်မှုတွေကြောင့်အနည်းဆုံးလူ30သေဆုံးပြီးဒါဇင်နဲ့ချီထဏ်ရာရတယ်လို့ကုသရေးအဖွဲ့ဆီးရီးယားအမေရိကန်ကုသရေးအဖွဲ့ SAMS နဲ့ဆီးရီးယားလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့တို့ကပြောပါတယ်ဒူးမားမြို့ကဆေးရုံပေါ်ကိုကလိုရင်းအစိပ်ဘုံထိမှန်ခဲ့တယ်လို့ SAMS အဖွဲ့ကပြောဆိုပေးမယ်လို့လည်းဆီးရီးယားလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ရဲ့ညွှန်ကြားရေးမှူးကတော့ဓာတုလက်နဲ့အသုံးပြုမှုကိုအတိမပြုနိုင်ဘူးလို့ပြောဆိုထားပါတယ်ရှင်
။နိုင်ငံပြောက်ပိုင်းက IS စစ်သွေးကြတွေကိုတိုက်ခိုက်ဖို့နဲ့တာလီဘန်သဘုံတွေကိုတောင်ပိုင်းနဲ့အနောက်ဘက်ကိုတိုက်ထုတ်ဖို့အမေရိကန်ကအာဖဂန်နစ္စတန်မှာအင်အားထပ်မံဖြည့်သွားဖို့ရှိပါတယ်။အာဖဂန်နစ္စတန်အနေနဲ့ IS စစ်သွေးကြတွေကိုမြေလံတိုက်ခိုက်သွားဖို့နဲ့တာလီဘန်သဘုံတွေနဲ့ဆွေးနွေးညှိနှိုင်းဖို့အချိန်မြင့်လှုပ်ဆောင်အချိန်မြင့်လှုပ်ဆောင်ဖို့အမေရိကန်ကတွန်းအားပေးလိုတာဖြစ်ပါတယ်။တောက်ချာနေကဒါဇက်ခရိုင်ထိုးစစ်အတွင်းအာဖဂန်မြောက်ပိုင်း IS စစ်သွေးကြွခေါင်းဆောင်တဦးဖြစ်သူဟာမက်ဟက်မာထူလာတေဆုံးသွားတယ်လို့အာဖဂန်နစ္စတန်စစ်တပ်အရာရှိတွေကစနေနေ့မှာပြောပါတယ်။ဒါအမေရိကန်နဲ့အာဖဂန်နှစ်နိုင်ငံစစ်တပ်ရဲ့ IS စစ်သွေးကြွတွေကိုချေမှုန်းရေးကြိုးပမ်းမှုရဲ့ရလဒ်တစ်ခုဖြစ်ပြီးIS စစ်သွေးကြွခေါင်းဆောင်တဦးဖြစ်သူဟက်မာထူလာတေဆုံးမှုဟာအာဖဂန်စစ်တပ်ရဲ့တိုက်ခိုက်မှုကြောင့်လားအမေရိကန်မဟာမိတ်တပ်တွေရဲ့တိုက်ခိုက်မှုကြောင့်လားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဟက်မာထူလာအမှန်တကယ်တေဆုံးသလားဆိုတာကိုအတိမပြုနိုင်သေးပေမဲ့ဒေသတွင်စစ်ဆင်ရေးကိုအရှိန်မြင့်လှုပ်ဆောင်နေပါတယ်လို့အာဖဂန်နိုင်ငံအမေရိကန်စစ်တပ်ပြောခွင့်ရပုဂ္ဂိုလ်တူကပြောပါတယ်
ဂျာမနီနိုင်ငံအနောက်မြောက်ပိုင်းမွန်စတာမြို့မှာမနစ်စနေနေ့ကလူအုပ်အတွင်ကားနဲ့ဝင်တိုက်ခဲ့တာကြောင့်နှစ်ဦးသေဆုံးပြီးတခြားသူအများအပြားဒဏ်ရာရပါတယ်။ တတိယမြောက်ပေးဆုံးသူကတော့ကာမောင်သမားဖြစ်ပြီးကားထဲမှာသူ့ကိုယ်သူတနက်နဲ့ဖြစ်ပြီးတော့အဆုံးစီရင်သွားတာလို့ရဲကပြောပါတယ်။ကားထဲကနေနောက်ထပ်လူနှစ်ယောက်ထွက်ပြေးသွားပွဲရှိတယ်ဆိုတဲ့မျက်မြင်ပြောဆိုချက်တွေကိုစုံစမ်းစစ်ဆေးသူတွေစမ်းစစ်နေစေလို့ရဲတပ်ဖွဲ့ပြောခွင့်ရအန်ဒရီဘိုးကပြောပါတယ်။ကားထဲမှာတွေ့ရတဲ့မတင်ကားပွဲရအရာတစ်ခုကိုလည်းရဲတပ်ဖွဲ့ကစစ်ဆေးနေကြောင်းပြောခွင့်ရကပြောပါတယ်။ဒဏ်ရာရသူတွေတဲက6ယောက်ဟာစူးရင်ရတဲ့အခြေအနေမှာရှိတယ်လို့တာဝန်ရှိသူတို့ကပြောပါတယ်။သေဆုံးသူတွေကတော့ဂျာမနီမြောက်ပိုင်းကအသက်52နှစ်အရွယ်အမျိုးသမီးတဦးနဲ့မွန်စတာအနီးက Broken မြို့ကအသက်65နှစ်အရွယ်အမျိုးသားတို့ဖြစ်တယ်လို့အာနာပိုင်းတို့ကပြောပါတယ်။ကားသမားကတော့ Munich မြို့ကအသက်48နှစ်အရွယ်အမျိုးသားဖြစ်နိုင်တယ်လို့အစိုးရရှိနေမာတင်အော်ဇမ်ဟတ်ကပြောပါတယ်။ကားနဲ့ဝင်တိုက်ခဲ့တဲ့နေရာကတော့မြို့ရဲ့တမိုင်းဝင်ခရစ်ယာန်ဘုရားရှိခိုးကျောင်းနဲ့အနီးအနားမှာဖြစ်ပြီးဈေးဆိုင်တွေစားတောက်ဆိုင်တွေနဲ့လူစီကားရာဒေသဖြစ်ပါလေရှင်
။စနေနေ့ကနယူးယောက်မြို့မှာရှိတဲ့ Trump Tower မီးလောင်မှုမှာလူတဦးသေဆုံးခဲ့ပါတယ်။ဒီစာဦးဟာသမ္မတ Trump ရဲ့အိမ်ယာနဲ့စီးပွားရေးအဖွဲ့ချုပ်အခြေစိုက်ရာနေရာလည်းဖြစ်ပါတယ်။58ထက်ရှိတဲ့အဆောက်အဦရဲ့အလွာ90မှာမီးလောင်တာဖြစ်ပြီးအဆောက်အဦတစ်ခုလုံးနှီးပါလောင်ကျွမ်းသွားတယ်လို့နယူးယောက်မြို့မီးသတ်တပ်ဖွဲ့မှူးဒန်နီယယ်နီဂရိုကပြောပါတယ်။ဒီမီးဟာအလွန်ငိမ့်တက်ရခဲ့ပြီးအဆောက်အဦအတွင်းပိုင်းမှာမီးခိုးငွေ့တွေကျန်နေသေးတယ်လို့လည်းသူကပြောပါတယ်။မီးလောင်တဲ့အချိန်ကသမ္မတထရမ့်ရဲ့မိသားစုဝင်တွေအဆောက်အဦအတွင်းမှာရှိမနေခဲ့ပါဘူး။မီးငိမ့်တက်ဖို့မီးသတ်တပ်ဖွဲ့အင်အား200လောက်ကိုအသုံးပြုခဲ့ရပြီးမီးလောင်တဲ့အကြောင်းရင်းကိုတော့မသိရသေးပါဘူးမီးသတ်သမား၄ဦးဒဏ်ရာရပြီမဲ့အသက်အန္တရာယ်မစိုးရင်ရဘူးလို့ဆိုပါတယ
် VOA American သံညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိဆိုင်းတိုမီတာ70 kHz 1683ညစိုက်တိုမီတာ19 kHz 15569နဲ့စိုက်တိုမီတာ25 kHz 11965တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းကွေနေညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနှားဆင်နေရတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်မှာခိုးလုံနေတဲ့ရိုဟင်ဂျာတွေဌာနေပြန်နိုင်တဲ့အခြေအနေမျိုးမရှိသေးဘူးလို့ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်အာဆူလာမူလာကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်စစ်တွေနဲ့မောင်တော်မြို့တွေကိုကိုယ်တိုင်တွားရောက်ခဲ့တဲ့ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်ကမြင်ခဲ့ရတာတွေ၊ကြားခဲ့ရတာတွေအရာကျန်းမာရေးဆောက်ရှောက်မှုမရှိဘေးတွင်းမဲ့အရေးစိုးရိမ်နေကြပြီးအိုးအိမ်စွန့်ခွာရွှေ့ပြောင်းနေကြရစေဖြစ်တဲ့ဒုက္ခတွေပြီးဌာနေပြင်းရဲ့အတွက်မသင့်တော်တဲ့အခြေအနေဖြစ်တယ်လို့ပြောဆိုလိုက်တာပါ။ဒါပြင်ချမ်းဖက်မှုတွေအဆုံးသတ်ရေးအတွက်လဲမြမအစိုးရနဲ့စစ်တပ်ကိုတောင်းဆိုခဲ့တဲ့အကြောင်းကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်ကပြောဆိုပါတယ
် I've not seen or heard that there were any preparations for people to go to their
နေရာချင်းတွေပြန်နိုင်ရေးအတွက်ပြင်ဆင်မှုတွေကိုမြင်တွေ့ကြားသိခဲ့ရတာမျိုးမရှိပါဘူးမြေယာပိုင်ဆိုင်ခွင့်ကလည်းရှုပ်ထွေးနေပြီးအိုးအိမ်ဆွန့်ခွာထွက်ပြေးသူတွေပြန်လည်အခြေချစခန်းတွေရဲ့အခြေအနေတွေကလည်းအတော်လေးဆိုးရွားနေပါတယ်။ကောက်ပစားကဒုက္ခသည်တွေအနေနဲ့သတိကြီးကြီးထားပြီးဆုံးဖြတ်ကြရပါလိမ့်မယ်လို့ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်ကပြောဆိုခဲ့တာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ပစားကဒုက္ခသည်တွေအပေါ်ကဘာကအာယုံဆိုင်နေချိန်မှာရခိုင်ပြည်နယ်တွင်းကလူပေါင်း၄သိန်းလောက်အရေးကိုလည်းပြစ်ပယ်ထားလို့မရဘူးလို့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်အဆူလာမူလာကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံသတင်းတပတ်နီးပါးကြာခီးစဉ်အတွင်းကုလလက်ထောက်အတွင်းမှုချုပ်ကကချင်းပြည်နယ်ကစစ်ဆောင်စခန်းတွေကိုလည်းတွားရောက်ခဲ့ပါတယ်ရှင
်ထောင်ဒဏ်ပြစ်ဒဏ်ချခံထားရတဲ့ဘရာဇီးလ်သမ္မတဟောင်းလူဝစ်အင်နာစီယိုလူလာဒါဆီလ်ဗာဟာစနေနေ့မှာအာဏာပိုင်တွေစီလာရောက်အဖမ်းခံလိုက်ပါပြီသူ့ကိုလာဖမ်းတဲ့ရဲတွေကိုထိတ်တဲရင်ဆိုင်မှုဖြစ်ပြီးနောက်တည့်ရက်မှာပဲခုလိုလာရောက်အဖမ်းခံလိုက်တာပါသူလာရောက်တင်းရှောင်နေတဲ့တမနီအလုံယုံတဲကနေလုံချုံရေးအများပြားခြံရံပြီးမစ္စတာလူလာဒါဆီလ်ဗာထွက်ခွာသွားခဲ့တာပါအစောပိုင်းတုန်းကတော့အလုံယုံတဲကနေထွက်မသွားနိုင်အောင်သူ့ကိုထောက်ခံသူကိုတားမြစ်ဖို့ကြိုးစားခဲ့ပါသေးတယ်ဒီနောက်မှာတော့တမရလူလာဒါဆီလ်ဗာကိုရဲကားတစ်စင်းနဲ့ဆောက်ဖိုလိုမြို့ရဲစခန်းတစ်ခုစီခေါ်သွားပါတယ်မကြာခင်မှာတော့ဘရာဇီးလ်နိုင်ငံရဲ့အကျင့်ဖြတ်ချဆမှုစုံစမ်းစစ်ဆေးရေးယုံအခြေစိုက်ရာကာရီတီဘာမျိုးကိုလေရင်နဲ့ပို့ဆောင်ကြမှာဖြစ်ပါတယ်ကြာတာရီးနေကဖန်ဝရန်ထုတ်ပြန်လိုက်ပြီးပထမဆုံးပြောတဲ့မိန့်ခွန်းမှာတော့ သူ့မှာအပြစ်မရှိကြောင်းနဲ့လာမယ့်အောက်တိုဘာသမရရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်နိုင်ခြင်းမရှိအောင်ပြစ်မှတ်ထားလှုပ်ဆောင်ချက်သာဖြစ်တယ်လို့သမရဟောင်းဒါဆီလ်ဗာကသူ့ကိုထောက်ခံသူတွေကိုပြောဆိုခဲ့တာပါအကျဉ်းပြတ်ချစားမှုဆွဲချက်နဲ့သမရဟောင်းဒါဆီလ်ဗာကိုပြီးခဲ့တဲ့တောက်ကြနေ့ကစပြီးတရားရုံးက12နှစ်ပြည်တန်ချလိုက်တာပါဒါပေမဲ့လည်းမစ္စတာဒါဆီလ်ဗာကလွန်ခဲ့တဲ့နှစ်ပေါင်းများစွာကအလုသမားခေါင်းဆောင်တယောက်အဖြစ်တာဝန်ယူခဲ့ဘူးတဲ့ဆောက်ဖိုလိုမျိုးကစတီးလုတ်သားတက်မကအဆောက်အုံမှာတွားရောက်တင်းရှောင်နေခဲ့တာဖြစ်ပါတယ်
။ကနေဒါနိုင်ငံမှာရေခဲပြင်ဟော်ကီလူငယ်အားကစားသမားတွေလိုက်ပါလာတဲ့ဘတ်စကာနဲ့ကုန်တင်ကားတစ်စင်းတောက်ချာနေညာဘက်ကတိုက်မိခဲ့ရမှာလူ15ဦးသေဆုံးခဲ့ရတဲ့အပေါ်ဝန်းနေရပါကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုပါတယ်။ကနေဒါဝန်ကြီးချုပ်ဂျက်စတင်ထူးထူးနဲ့တယ်လီဖုန်းဆက်ပြီးဟမ်ဘော့ဘရွန်ကိုအသင်းကတိုက်ဆုံသွားရသူတွေအတွက်မိသားစုဝင်တွေကိုဝန်ထဲချောင်းသတင်းစကားပေးဖို့ပြောဆိုခဲ့တယ်လို့သမရထရန့်ကပြောပါတယ်။စကာချီဝမ်ပြည်နယ်ကလူငယ်ဟော်ကီအသင်းဟာနက်ပွင့်မြို့မှာပြိုင်ပွဲဝင်ဖို့အသွာပြည်နယ်ရဲ့အရှေ့မြောက်ဘက်ကီလိုမီတာ30လောက်အကွာမှာဒေသစံတော်ချီညနေ9နာရီလောက်မှာကားမတော်တဆမှုဖြစ်ပွားခဲ့တာပါ14ဦးထိခိုက်ဒဏ်ရာရခဲ့ပြီး3ဦးထုတ်ကတော့စိုးရင်ရတဲ့အနေအထားမှာရှိနေပါတယ်ရှင
်နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုမတင်ကြီးထိုင်းနဲ့မန်းညသတင်းအောင်လို့ပြောပြခဲ့ကြတာပါ VOA ကနေခုထုတ်လွှင့်နေတဲ့ဒီရေဒီယိုအစီအစဉ်ကို internet ဆာမင်နာ burmese.voanews.com မှာတက်ရိုက်တပြိုင်တည်းနှာစင်နေပါတယ်ခင်ဗျအခုတော့ဆက်သွယ်မေးမြန်းချက်သတင်းပြပုချက်တွေကိုတင်ဆက်သွားပါမယ်ရခိုင်မြောက်ပိုင်းဒေသတွင်ဒုက္ခသည်တွေပြန်လည်နေရခြားရာရေးပြင်းစင်ဆောင်ရွက်မှုတွေကိုမတွေ့ရတာကြောင့်ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးဟာအဆင်သင့်မဖြစ်သေးဘူးလို့မြန်မာနိုင်ငံကို6ရက်တာခရီးသွားရောက်ခဲ့တဲ့ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်ဦးစလာမူလာကပြောဆိုလိုက်ပါတယ်နိုင်ငံတကာအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကဒုက္ခသည်တွေကိုသာမကရခိုင်မြောက်ပိုင်းဒေသတွင်းကလူအချက်ရှိနေတဲ့လူတွေကိုပါအကူအညီတွေပေးကြဖို့လည်းသူကတိုက်တွန်းလိုက်ပါတယ်အပြည့်စုံမှုတော့ကိုသားညွန့်ဦးကပြောပြမှာပ
ါပြီးခဲ့တဲ့နှစ်ပြည်ပခါရီကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံသက်ထွက်ပြေးသွားကြရတဲ့ဒုက္ခသည်တွေအတွက်နေရပြန်နိုင်ရေးပြင်ဆင်ဆောင်ရွက်မှုတွေလုပ်ထားပြီးပြန်လည်လက်ခံရေးလည်းအဆင်သင့်ဖြစ်နေပါပြီလို့မြန်မာအစိုးရကပြောဆိုနေတဲ့ကြားမှာပဲဒီဒုက္ခသည်တွေအတွက်ပြင်ဆင်မှုတွေဟာပြည့်စုံလုံလောက်မှုမရှိသေးဘူးလို့မြန်မာနိုင်ငံကို6ရက်ခီးရခိုင်ပြည်နယ်ကို2ရက်ခီးတွားရောက်ခဲ့တဲ့လူသားချင်းစာနာကူညီမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်မြူလာကအခုလိုပြောဆိုလိုက်တာ
ပါ I've not seen or heard that there were any preparations for people to goto their places of origin there's also land rights involved
ဒုက္ခသည်တွေသူတို့နေရပြန်နိုင်ဖို့ပြင်ဆင်ထားမှုတွေမမြင်ရမကြားရတော့ပါပဲပြဿနာကနေရပိုင်ဆိုင်ခွင့်ကိစ္စတွေလည်းရှိနေပါတယ်ဒုက္ခသည်တွေနေရချထားဖို့ပြင်ဆင်ထားတဲ့အခြေအနေကလည်းအတော့ကိုစိုးစိုးဝါးဝါးပါပဲ
ဒုက္ခသည်တွေဂုဏ်သိက္ခာရှိရှိနဲ့နေရပြန်နိုင်ရေးဘီကင်းလုံခြုံရေးတွေအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံခြားပြီးခဲ့တဲ့နှစ်နိုဝင်ဘာလကလေးကလက်မှတ်ထိုးခဲ့ပြီးတော့ဒုက္ခသည်စီစီလက်ခံရေးတွေလုပ်ဖို့ပြင်ဆင်ထားပြီးမဲ့အခုအချိန်အထိကိုအစီအစဉ်တွေကမဖြစ်သေးပါဘူး။မြန်မာဆွေးအပ်ကတော့ဒုက္ခသည်တွေကိုပြန်လည်စီစီလက်ခံဖို့အစဉ်သက်ရှိနေတယ်လို့ပြောပြီးတော့ကြံ့ကြာနေတဲ့ကိစ္စဟာဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကဒုက္ခသည်တွေရဲ့အချက်လက်တွေအချိန်မီမပို့ပေးနိုင်တာကြောင့်လို့အပြစ်တင်ခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကလည်းဒုက္ခသည်တွေပြန်လည်လက်ခံရေးမှာတိုးတက်မှုမရှိတော့ဘဲဆိုပြီးတော့မြန်မာဘက်ကိုပြန်လည်အပြစ်ဖို့ပါတယ်။အထူးသဖြင့်တော့ဒုက္ခသည်တွေကိုယ်တိုင်ကလည်းသူတို့နေရပြန်ရေးမှာစိတ်ချလုံခြုံမှုမရှိသေးတာကြောင့်ရခိုင်မြောက်ပိုင်းဒေသဒုက္ခသည်တွေပြန်လည်လက်ခံရေးမှာနိုင်ငံတကာရဲ့စောင့်ကြပ်မှုလုံမဲ့ဆိုပြီးတော့နိုင်ငံတကာဂရုခွင့်ရေးအဖွဲ့တွေကလည်းပြောဆိုလာပါတယ်။ဒီကြားထဲမှာပဲဒုက္ခသည်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေကြတော့မှာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်ကတော့အစိုးရနဲ့စစ်တပ်ကိုဒေသအတွင်းအကြမ်းဖက်မှုတွေရပ်တန့်စေဖို့အတွက်သူ့အနေနဲ့တိုက်တွန်းခဲ့တယ်လို့ပြောပါတယ
်။ I asked them to end the violence. I reiterated what the Secretary General of the United Nations called for.
အကြမ်းဖက်မှုတွေရပ်ကြဖို့သူတို့ကိုကျွန်မပြောခဲ့ပါတယ်။အကြမ်းဖက်မှုတွေရပ်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံခေါ်ဆစ်ကစားမှရှိတဲ့ဒုက္ခသည်တွေအနေနဲ့သူတို့စန္ဒအတိုင်းဂုဏ်သိက္ခာရှိရှိနေရပြန်နိုင်ဖို့ပြဿနာရဲ့အပေါ်မှာခိုင်မြဲတဲ့အဖြေထုတ်နိုင်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်နဲ့ကုလသမဂ္ဂဖွဲ့စည်းကြီးရဲ့တောင်းဆိုနေရတွေကိုကျွန်မထပ်လောင်းပြောပြခဲ့ပါတယ်။ကျမအဲ့ဒီမှာမြင်ရကြားရတဲ့လောက်တော့ဒုက္ခသည်တွေအတွက်ကျန်းမာရေးဆောင်ရှားမှုမရှိတဲ့လောက်ပါပဲ။သူတို့ကိုအကာအကွယ်ပေးမှုကလည်းမလုံလောက်ပဲဒုက္ခသည်တွေထွက်ပြေးနေကြရတော့မှပဲအခြေအနေကတော့သူတို့ပြန်လို့မရတဲ့အခြေအနေပါပဲ
လ ူသားချင်းစာနာမှုကူညီရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်မြူလာဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အပြင်ဒီစစ်တပ်ကချုပ်ကင်ထားတဲ့ကာကွယ်ရေးနဲ့ငဇက်ရေးဝန်ကြီးဌာနကဝန်ကြီးတွေကိုပါတွေ့ဆုံခဲ့ပါတယ်။ရခိုင်မြောက်ပိုင်းဒေသမှာမွတ်စလင်ဒေသခံတွေအတွက်တော်လာခွင့်ကတ္တတာတွေကိုရုပ်သိမ်းဖို့နောက်လူသားချင်းစာနာကူညီမှုတွေကိုလူလူလက်လက်နဲ့ခွင့်ပြုပေးဖို့ဆိုတာတွေကိုမြန်မာတာဝန်ရှိသူတွေနဲ့သူတွေ့ဆုံစင်မှာမြစ်တာရခံခဲ့တယ်လို့ဆိုပါတယ်။နိုင်ငံတကာအနေနဲ့လည်းဒုက္ခသည်တွေကိုကူညီပေးတဲ့နေရာမှာဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာရှိတဲ့ဒုက္ခသည်တွေတင်ကုန်တာမကပဲနဲ့ရခိုင်မြောက်ပိုင်းမှာရှိတဲ့မွတ်စလင်ဒုက္ခသည်၄သိန်းရဲ့အခြေအနေကိုပါထည့်သွင်းအာရုံစိုက်ဖို့သူကတိုက်တွန်းပါတယ်
။ While the attention of the world is on Cox Bazar,We must not and cannot forget.
ဒီကဘာလုံးက Cox's Bazaar ကအခြေအနေကိုပဲအာရုံစိုက်နေကြပါတယ်။ရခိုင်ပြည်နယ်အတွင်းမှာရှိတဲ့လူ၄သိန်းနဲ့သူတို့ရဲ့အခြေအနေတွေကိုလည်းမေ့ထားလို့မဖြစ်ပါဘူး
။ရခိုင်မြောက်ပိုင်းမှာရှိတဲ့မွတ်စလင်ဒုက္ခသည်၄သိန်းဟာနေထိုင်စားသောက်ရက်တည်ရေးခက်ခဲနေတဲ့အပြင်သူတို့ရဲ့သွာလာလှုပ်ရှားမှုတွေကန့်သတ်ခံထားရတာကြောင့်လည်းအပယ်ကံလိုမျိုးဖြစ်နေတယ်လို့ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်ကပြောပါတယ်။ကုလလက်ထောက်အတွင်းမှုချုပ်မြူလာဟာမနစ်တုံးကပြိပခါရီဖြစ်ခဲ့တဲ့ရခိုင်မြောက်ပိုင်းဒေသကိုတွားရောက်ခဲ့တယ်လို့အဲဒီမှာရှိတဲ့ဒေသခံတွေကပါတွေ့ဆုံခဲ့ပြီးတော့ပြိပခါအတွင်းမီးလောင်ခဲ့တဲ့ကြေးရွာနေရာတွေကိုလည်းတွားရောက်ကြည့်ရှုခဲ့ပါတယ်။ဒါ့အပြင်ဒုက္ခသည်တွေပြန်လည်လက်ခံဖို့မြန်မာအစိုးရကစီစဉ်ထားတဲ့ဂျာစကန်နေရာကိုလည်းတွားရောက်လေ့လာပါတယ်။ဒီနောက်မှာတော့ဆေးပြိပခါရီရှိတဲ့မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်ကိုလည်းတွားရောက်ခဲ့ပြီးတော့ကချင်စစ်ပြေးဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ခင်ဗျာ။
ကိုသားညုံပြောပြခဲ့တာပါခင်ဗျာဒါနဲ့တစ်ဆက်တည်းတင်ပြချင်တာကမြန်မာအစိုးရအနေနဲ့ကုလသမဂ္ဂနဲ့လက်တွဲပြီးတနိုင်ငံလုံးအတိုင်းအတာနဲ့အထူးသဖြင့်ပဋိပက္ခတွေဖြစ်နေတဲ့ဒေသတွေမှာလူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေမှာလက်တွဲပူးပေါင်းဆောင်ရွက်မှုတွေကိုအချိန်မြင့်လှုပ်ဆောင်နေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရခြားနိုင်ရေးဝန်ကြီးကပြောဆိုလိုက်ပါတယ်မြန်မာပြည်သူတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးပါလူသားချင်းစာနာမှုတွေဆောင်ရွက်ပေးပါလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာလက်ထောက်အထွေထွေအတွင်းမှုချုပ်ကသူ့ရဲ့မြန်မာနိုင်ငံခီးစဉ်အပြီးမှာတိုက်တွန်းပြောဆိုတဲ့အပေါ်တုတ်ပြန်ပြောဆိုလိုက်တာပါဒီကြောင့်လည်းပတ်သက်လို့မတ်စုမုံကဆက်ပြီးတင်ပြမှာနော
်ဟုတ်ပါတယ်လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်ဦးစလာမူလာဟာပြီးခဲ့တဲ့ဧပြီလ2ရက်နေ့ကနေစပြီးဒီကနေ့ဧပြီလ10ရက်နေ့အထိသူ့ရဲ့မြန်မာပြည်6ရက်တာခီးစဉ်တွင်မှာတော့ရန်ကုန်နေပြီးတော့ရခိုင်ပြည်နယ်ကချင်ပြည်နယ်တွေကိုတွားရောက်ခဲ့ပြီးတော့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ပါဝင်ကာကွယ်ရေးဝန်ကြီးဌာနနဲ့ဇက်ရေးရာဝန်ကြီးဌာနလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရခြားထားရေးဝန်ကြီးဌာနကအစိုးရတာဝန်ရှိတဲ့သူတွေနောက်ပြီးတော့ဒုက္ခသည်တွေလိုအပ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့တွေပါဝင်ဒုက္ခသည်တွေဒေသခံတွေနဲ့ပါတွေ့ဆုံခဲ့ပါတယ်သူရဲ့ခီးစဉ်ပြီးဒီကနေ့ဧပြီလ10ရက်နေ့မှာတော့မြန်မာနိုင်ငံမှာဘေးဒုက္ခကြုံနေရသူလူသားချင်းစာနာမှုအကူအညီတွေအရေးပေါ်လိုအပ်နေတဲ့သူတွေအတွက်အစိုးရနိုင်ငံတကာအတိုင်းဝိုင်းနဲ့ပြည်တွင်းဖွဲ့စည်းတွေအနေနဲ့လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေအားကောင်းစေဖို့ပူးပေါင်းဆောင်ရွက်ကြပါလို့တိုက်တွန်းပြောကြားခဲ့တာပါမြန်မာအစိုးရအနေနဲ့ကလည်းကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုပို့ပြီးတော့မှအချိန်ဟုန်မြင့်ဆောင်ရွက်သွားဖို့စီမံကိန်းစီမံချက်တွေနဲ့စနစ်တကျစီစဉ်နေရှိပါတယ်လို့လက်ထောက်တွင်မှုချုပ်ရဲ့ခီးစဉ်တွေကိုယ်တိုင်တွေ့ဆုံခဲ့တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရခြားထားရေးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောပါတယ်
ကုလသမဂ္ဂလက်တွဲလှုပ်ဆောင်မှုတွေကတော့တနင်္ဂနွေလုံးတိုင်းတာအနေနဲ့ပေါ့နော်ကျွန်တော်တို့ရဲပွဲဆောင်နေတဲ့ပတ်သက်တာရောပြိပခါတွေဖြစ်တဲ့ဒေသတွေမှာရောဆောင်ရွက်တာတွေရောခြံတဲ့လူမှုဒီဘခွင့်ပြုထုတ်တဲ့ဒီကိစ္စတွေမှာရောကျွန်တော်တို့ MOU နဲ့ထိုးပြီးတော့ဆောင်ရွက်တဲ့ကိစ္စတွေမှာဒီကတော့ပြည်သူကြိုးရှိဖို့ဥတည်တာပေါ့နော်သူတို့လည်းပြည်သူကြိုးရှိဖို့ကူညီမယ်ဆိုရင်တော့ပြည်သူကြိုးရှိမဲ့ကိစ္စအများနဲ့ပတ်သက်ပြီးကျွန်တော်တို့ MOU ထိုးရင်လည်းစီးပွားရေးနဲ့ဆောင်ရွက်နေပါတယ်သူတို့ပြင်ဧည့်သည်လာဝါတဲ့ကိစ္စနဲ့ပတ်သက်လို့ကတော့ကျွန်တော်တို့နဲ့ဥပေါင်းဆောင်ရွက်မယ်ဆိုတဲ့ဟာကိုကျွန်တော်လည်းပြောပြတယ်ကျွန်တော်တို့လက်ရှိဆောင်ရွက်နေတဲ့အခြေအနေတွေကိုလည်းပြောပြတယ်ပေါ့နော်ပြောပြတဲ့အခါကျတော့သူတို့ဥပေါင်းဆောင်ရွက်ပါမယ်ကူညီပါမယ်လို့ပဲပြောသွားတာပဲခင်ဗျ
ကုလသမဂ္ဂလက်ထောက်တွင်းမှုချုပ်ရဲ့ခီးစဉ်တွင်အထူးသဖြင့်ရခိုင်ပြည်နယ်တွင်ကွင်းစင်းလေးလာကြီးစုခဲ့ပြီးတဲ့နောက်မှာတော့လူသားချင်းစာနာမှုအကူအညီအရေးပေါ်လိုအပ်မှုတွေနဲ့ပတ်သက်ပြီးတော့ကုလအနေနဲ့ပို့ပြီးတော့မှလက်တွဲပူးပေါင်းဆောင်ရွက်နိုင်မယ်လို့ညွှန်လင်းကြောင်းဒေါက်တာဝင်းမြတ်အေးကပြောပါတယ
်ပြင်ဆင်မှုတွေတွေ့ရတယ်ဒါပေမဲ့တကယ်အခက်အခဲကဘာလဲဆိုတာလေသူကျင်ကသဘောပေါက်သွားမယ်ဆိုရင်တော့ပို့ပြီးတော့ပူးပေါင်းဆောင်ရွက်မှုတွေကပိုကောင်းလာမယ်လို့ကျွန်တော်အနေနဲ့ယူဆတယ်ပေါ့နော်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီလိုအစီအစဉ်ဖြစ်တဲ့အကြောင်းရှိတယ်ကျွန်တော်တို့လည်းဒီ arrangement တွေလည်းပြင်ဆင်ထားမှုတွေလည်းအကြည့်ကျကျွန်တော်တို့လုပ်ထားပြီးပြီစာချုပ်တွေလည်းရှိထားတယ်သဘောတူချက်လည်းရှိတယ်ဒါပေမဲ့ဘာလို့မဆနိုင်သေးလဲပေါ့နော်အဲ့တော့ဒါဒီမှာလည်းသူတို့စတင်းဝင်သူတို့သိပြီးတော့ပူးပေါင်းဆောင်ရွက်မှုတွေလုပ်ဝင်ဆိုရှင်ပိုကောင်းလာပေါ့နော်ဒီဘက်မှာလည်းတော်တော်ဒုက္ခရောက်တယ်ဘိုးရွာရင်ဟိုနဲ့ကြရင်ဘာဖြစ်နိုင်လဲဒါဒီအကုန်လုံးကျွန်တော်တို့သိတယ်ကျွန်တော်ကလည်းဒီမှာလက်က
ဒီဆိုင်တော့ဒါစတဲ့နေရာမှာငင်းငင်းစားပြအောင်လို့အားလုံးဝိုင်းဝန်းကူညီပေးရင်တော့ပိုကောင်းမယ်ဆိုကျွန်တော်အနေနဲ့ဒီဆွဲတာပါတော့တခါပြီးနေအတွက်တင်နာမကပဲနေအထူးသဖြင့်ကတော့ကချင်နဲ့ရှမ်းပြည်နယ်တွေမှာလူသားချင်းစာနာမှုကူညီပေးရေးသွားလာခွင့်နေတည်တာထင်ရှားစွာဆုပ်ယုပ်သွားခဲ့ပြီးတော့ဒီလူသားချင်းစာနာမှုဆိုင်ရာအတက်ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုဖျက်တောက်လိုက်မယ်ဆိုရင်ဒ ော်ခံပြည်ပခတစ်ခုအနေနဲ့ထည့်သွင်းပြောကြားခဲ့တဲ့အပေါ်မှာတော့စစ်ပြေးဒုက္ခသည်တွေကိုကူညီပေးနေတဲ့ Treasure နဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကကချင်မျိုးသမီးရဲ့လှူရှာသူဒေါ်နန်ပူကကုလသမဂ္ဂအနေနဲ့လည်းဒီထက်ပိုပြီးတော့မှထိရောက်တဲ့ကူညီထောက်ပံ့မှုတွေပေးပါလို့မြစ်တာရက်ခံပါတယ်။ပြောမယ
်ဆိုရင်တော့ဒီကျွန်တော်တို့ကချင်ပြည်နယ်ကတကယ်ပဲအမေရောခံဖြစ်နေတယ်ပေါ့။2012ကနေဒီကချင်ပြည်နယ်ကစစ်ပြေးဒုက္ခသည်တွေကိုဆက်ပြီးတော့ထောက်ပံ့မှုရတဲ့အတိုင်းလိုအပ်နေတယ်ဆိုတာကိုကျွန်တော်ပြောပြချင်ပါတယ်။ကုလရဲ့ထောက်ပံ့မှုရဲ့ဆော့ဆော့ဆော့လာတဲ့အခါကျတော့ဒီကုလကမ္မကရဲ့ရိုင်းဆန္ဒထောက်ပံ့မှုရပို့ပြီးတော့လိုအပ်နေတယ်ဆိုတာကိုပြောချင်တယ်ပေါ့နော်။ကုလကမ္မကရဲ့ထောက်ပံ့မှုကပို့ပါတယ်ဒါပေမဲ့ပို့တဲ့ရာဂိုင်းတော့အကုန်လုံးမရောက်ဘူးပေါ့နော်။အဲ့လိုမဖြစ်အောင်ပေါ့နော်တကယ်ပဲကုလကမ္မကရဲ့ထောက်ပံ့မှုတွေကတကယ်မြန်မာပြည်ဒုက္ခရောက်တဲ့လူတွေစီကိုအရောက်ပို့နိုင်ဖို့ရန်အတွက်ရန်လုံးပြည့်ပို့နိုင်ဖို့ရန်အတွက်လည်းအင်တာမအရေးကြီးပါတယ်။ဆိုင်ဆိုင်ကုလ UN ရဲ့admin cost ဒီမှာပဲအများကြီးသုံးပြီးတော့တကယ်လွတ်တဲ့နေရာကိုပေးတာကတော့ရာဂိုင်းတော့အရင်နဲနေတဲ့အတွက်ချင်းတွေကိုတွေ့ရတယ်ပေါ့အဲ့ဒါကြောင့်မလို့ကုလသမဂ္ဂရဲ့ထောက်ပံ့မှုတွေကတကယ်လွတ်တဲ့နေရာကိုပို့ပြီးတော့မှပြည့်ရောက်ပို့ပေးဖို့ရတဲ့အရောက်ပို့ပေးဖို့ရတဲ့တကယ်လွတ်တဲ့နေရာကိုပို့ပေးဖို့ရတဲ့လွတ်တဲ့
ကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံတွေကပြည်ပခါတွေအဆုံးသတ်ဖို့နောက်ငြိမ်းချမ်းရေးနဲ့ပြည်လဲတည်မြဲရေးဆိုင်ရာကြိုးပမ်းမှုတွေပို့ပြီးတော့မှအားကောင်းလာစေဖို့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတွေကိုကုလသမဂ္ဂအနေနဲ့မိဖက်အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးဆောင်ရွက်သွားမယ်ဆိုတာပြောဆိုသွားသလိုရန်ပုံငွေတွေအပူတပြေးလိုအပ်နေတယ်ဆိုတာကိုလည်းသူကြေညာချက်ထည့်သွင်းဖော်ပြထားပါတယ်ရှင်
။မဆုမွန်ဆက်သွယ်မေးမြန်းတင်ပြခဲ့တာပါ။အခုတော့မလေးရှားကမြန်မာနိုင်ငံသားတွေရဲ့အခြေအနေကိုကြည့်အောင်ပါ။မလေးရှားနိုင်ငံမှာရွေးကောက်ပွဲနီးလာတာနဲ့အမျှလူညုံရေးတင်းကျပ်ပြီးဖမ်းဆီးမှုတွေဇက်တိုက်လှုပ်လာတာကြောင့်ဒီရက်ပိုင်းအတွင်းမလေးထင်းထင်းရေးစခန်းနှစ်ခုကိုရောက်လာတဲ့အဖမ်းဆီးခံမြန်မာအလူသမား80ကျော်လောက်ရှိမယ်လို့မလေးရှားနိုင်ငံထင်းထင်းရေးစခန်းတွေကိုမြန်မာတန်ရုံးကိုစားတွားရောက်သူတွေကပြောပါတယ်အချိန်ပြည့်စုံကို VOA သတင်းနောက်မှအေးမှသတင်းပေးပို့တာပ
ါမလေးရှားနိုင်ငံမှာရွေးကောက်ပွဲနီးလာတာနဲ့အမျှလုံယုံရေးကိုတင်းကျပ်မှုတွေပိုလုပ်လာပြီးနေဆက်တွေကအဝင်ထွက်ဂိတ်တွေမှာမလေးရနာပိုင်းတွေကဖမ်းဆီးစစ်ဆေးမှုတွေပုံမိုတင်းတင်းကျပ်ကျပ်လှုပ်ဆောင်နေတာပါဒီရက်ပိုင်းအတွင်းမှာပဲအထောက်ထားမပါပဲနေဆက်ကိုပြန်ရတဲ့မြန်မာအလုပ်သမား80ကျော်ဖမ်းဆီးခံရကြောင်းထိတ်တဲရေးစခန်းတစ်ခုဖြစ်တဲ့အာဂျေကန်ကမြန်မာတွေကိုမြန်မာတန်ယုံကိုစားပြုပြီးတွားရောက်တွေ့ဆုံခဲ့တဲ့ကိုတီဟမမောင်ကပြောပြပါဗျာအဲ
့ဒီမှာသူတို့ဟိုဖမ်းမိလာတဲ့လူတွေလော်လီနှစီးပေါ့နော်နှစီးဒစီကတော့ကျွန်တော်တို့ကအရင်ရောက်လာတယ်ပေါ့နောက်ဒစီကသူတို့ပြောကြရတော့တခြားကန့်ကိုပို့လိုက်တယ်ဗျအဲ့ကန့်မှာလူများလို့ပေါ့နော်အဲ့တော့အင်းကြီးကကျွန်တော်တွေးခဲ့တဲ့လူကတော့အယောက်40ကျော်လောက်ရှိတယ်အဲ့တော့သူတို့ဖမ်းခံတာနှစ်စီးဒစီကတခြားကန့်ရောက်သွားတာပေါ့နော်တနံမေရကန့်ကိုရောက်သွားတယ်ကျွန်တော်တို့သွားဖြစ်တဲ့ကန့်ကအာဂျီကန့်ပေါ့အယောက်40ဝန်းကျင်ပေါ့အဲ့မှာနှစ်စီးခွဲလိုက်တဲ့အခါမှာတချို့အမျိုးသမီးတွေပါလာတော့ကျွန်တော်တို့ဒီဘက်ကန့်ကိုမပါလာဘူးဟိုဘက်ကန့်ကိုရောက်သွားတယ်အဲတနမေရကံကိုရောက်သွားတယ်ပေါ့နော်80ကျော်လောက်ရှိမယ်ဗ
ျဒါကတော့ထိတ်တဲ့စကန်တစ်ခုကိုရောက်လာတဲ့မြန်မာတွေဖြစ်ပြီးနောက်ထပ်စကန်တွေကိုရောက်သွားတဲ့မြန်မာတွေလည်းရှိနေတဲ့အကြောင်းဒီရက်ပိုင်းအတွင်းမြန်မာပြည်ကိုအောက်လန်းကနေပြန်ကြတဲ့မြန်မာတွေအကုန်လုံးကြီးပါထိတ်တဲ့ခံနေရတယ်လို့လည်းဆိုပါတယ်ဒါဟာမလေးရှားနိုင်ငံကရွေးကောက်ပွဲနီးလာတဲ့အပေါ်မှာလုံခြုံရေးတွေပုံမတင်းကျပ်လာတာကြောင့်ဖြစ်တယ်လို့လည်းပြောပြပါတယ်
ဒီတောက်ချောက်ကိုဖန်ခံနေရတာပေါ့ဆိုတော့နေဆက်လုံုံရင်းကိုတော်တော်လေးသူတင်းကျက်ထားတာတွေ့ရတယ်ဗျ။ပိုတင်းတင်းကျက်ကျက်လုပ်တယ်ဆိုတာကရွေးကောက်ပွဲကစတော့မယ်။သူတို့မနေ့ကပဲသူတို့ပါလီမန်ကိုဖြတ်သိမ်းလိုက်တယ်ပေါ့နော်။ပါလီမန်ဖြတ်သိမ်းပြီဆိုရင်သူတို့ရွေးကောက်ပွဲကတောက်ချောက်စတော့မှာဆိုတော့ကကြတော့အဲ့ဒီပုံမှန်မူတည်ပြီးတော့လုံုံရင်းကိုအဓိကတင်းကျက်လိုက်တာပေါ့
။ဖန်စီခံရသူတွေကိုတော့အ ਨੇ ဆုံးနှစ်ပတ်ခန့်ချုပ်နှောင်ထားပြီးတရားရုံးတင်မှာဖြစ်တယ်လို့လည်းဆိုပါတယ်။တရားရုံးမှာတော့သူတို့ရဲ့ထွက်ဆိုချက်ပေါ်မူတည်ပြီးတော့အ ਨੇ ဆုံးထောင်နဲ့၃လကနေ၆လအထိကြာခံနိုင်ွယ်ရှိပါတယ်။ဒီအတွက်သူတို့ရဲ့မိသားစုဝင်တွေအနေနဲ့ဒဏ်ကျေးငွေတဦးကိုမလေးရှားရင်းကွင်ငွေ3000လောက်စောင့်မယ်ဆိုရင်တော့သူတို့အနေနဲ့ထောင်နဲ့ကနေကင်းလွတ်မှာဖြစ်ပြီးထိမ့်သိရေးစခန်းမှာပဲနေထိုင်ရမှာဖြစ်ပါတယ်။အဓိကနေသဖြင့်မြန်မာတန်ရုံးရဲ့အစီအစဉ်နဲ့နေရပြန်နိုင်ရေးကိုလှုပ်ဆောင်ရမှာဖြစ်ပါတယ်။အဲ့ဒီအစီအစဉ်မှာလည်းမိသားစုဝင်တွေအနေနဲ့ 连波家看奶奶说言闹，你妈怎样啊？米都米娃皮长是奥特 baby， 你也过边波对时间奶妈去把嘞，第一对，啊朝他们你妈的奶奶，个钱干哪过边伢来看嘛？你这个龙舟一下，人家的伯母顶着母的心里来讲，啊，平时来实在看你伢的路来表表给把嘞先。
မိမရဲ့တရင်ပြပြကြဖြစ်ပါလေတော်ရရှိမြခင်ဗျာမကြခင်ရပိုင်းအတွင်းအတာတကြံကာလရောက်လာတော့မှာပါ VOA မြန်မာပိုင်းကနေတကြံတချင်းတပုတ်လက်ဆောင်ပါလိုက်ရပါတယ
်
နဲ့ကနဲ့တနာဝင်းတို့တီဆိုတဲ့တကြံရောက်ပြီဆိုတဲ့တခြင်းကိုနားဆင်ခဲ့ရတာဖြစ်ပါတယ်ဒီကနေ့ည9နာရီထုတ်လွှင့်မဲ့အစီအစဉ်တွေမှာတော့မြန်မာရေးရာဆွေးနွေးကမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားဆန်းများသတင်းများအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထက်ကပြောပြပေးပါဦးခင်ဗျာ
အင်္ဂါရစ်မှာခိုးလုံနေတဲ့ရိုဟင်ဂျာတွေဌာနေပြန်နိုင်တဲ့အခြေအနေမျိုးမရှိသေးဘူးလို့ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်အာဆူလာမူလာကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ဆွတ်တင်တဲ့မောင်တော်မျိုးတွေကိုကိုယ်တိုင်တားရောက်ခဲ့တဲ့ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်အာဆူလာမူလာကမြင်ခဲ့ကြားခဲ့ရတာတွေအရာကျမရေးဆောင်ရှောက်မှုမရှိဘေးတွင်းမဲ့ရေဆွေးရင်နေကြပြီးအိုးအိမ်စွန့်ခွာရွှေပြောင်းနေကြရစေဖြစ်တဲ့အခြေအနေတွေကဒုက္ခတွေတွေဌာနေပြန်ရေးအတွက်မတင့်တော်တဲ့အခြေအနေဖြစ်တယ်လို့ပြောဆိုလိုက်တာဖြစ်ပါတယ်။ဒါပြင်ကျန်းဖက်မှုတွေအဆုံးသတ်ရေးအတွက်လည်းမြန်မာအစိုးရနဲ့စစ်တပ်ကိုတောင်းဆိုခဲ့တယ်လို့ပြောဆိုသွားပါတယ်။ရုရှားအစိုးရအနေနဲ့ဆီးရီးယားအပေါ်အကျွမ်းမဲ့ထောက်ခံနေမှုကိုချက်ချင်းရပ်ပြီးဓာတုလက်နက်နဲ့တိုက်ခတ်မှုတွေနောက်ထပ်မဖြစ်အောင်ကြိုတင်ကာကွယ်နိုင်ရေးနိုင်ငံတကာအတိုင်းဝိုင်းနဲ့အတူဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပါတယ်။ဆီးရီးယားနိုင်ငံဒူမာမြို့ကစစ်ရုံကိုပိတ်မှတ်ထားပြီးအီဒီလာခုနှစ်နှစ်ကဓာတုလက်နက်နဲ့တိုက်ခတ်မှုလို့ဆွဆွဲထားတဲ့သတင်းတွေအပေါ်အမေရိကန်ပြည်ထောင်စုကအနိကက်စောင့်ကြည့်နေတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကကြေညာချက်မှာပြောဆိုထားပါတယ်။နိုင်ငံမြောက်ပိုင်းက IS စစ်သွေးချတွေကိုတိုက်ခိုက်ဖို့နဲ့တာလီဘန်တပုန်တွေကိုတောင်ပိုင်းနဲ့အနောက်ဘက်ကိုတိုက်ထုတ်ဖို့အမေရိကန်ကအာဖဂန်နစ္စတန်မှာအင်အားထက်မှန်ဖြည့်တင်းသွားဖို့ရှိနေပါတယ်ရှင်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြတော်လာပါဒီညနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ White Dead Zone ရဲ့ဖြစ်ပါတယ် VOA အမေရိကန်တိုင်းညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ 6:00 အထိလိုင်းနိုမီတာ 16.25 ရူဝါနေတင်ဆက်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီအကြာည9:00အစီအစဉ်မှာကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားဗျာကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.
Thank you.